Welcome to the Voice of America in Burmese.
မင်္ဂလာ ညနေ ခင်ပါရှင် အမေရိကန် ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်း စီစဉ် ကနေ 2016 ခုနှစ် ဇွန်လ 29 ရက်နေ့ ဗုဒ္ဓဟူးနေ့ ညနေ ခင်း အစီအစဉ် တွေကို ညနေ 6 နာရီ ခွဲ ကနေ 9 နာရီ အထိ line kilometer 16 19 25 တို့ ကနေ ဓာတ်ရိုက် ထုတ်လွှင့် ပေး နေပါပြီရှင် တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင် ကျမ သင်္ကီထိုက်ပါ
မင်္ဂလာ ညနေ ခင်းပါ ခင်ဗျာ ဒီကနေ့ ညနေ ပဲ သတင်း တွေ ကို ဒေါခင် ဆိုးဝင်း နဲ့ ကျွန်တော် ကြော်ကြော် သိမ်း ကျင်ညာပါ အင်ကာနီမှာ အထူးကန် တိုက်ခိုက်ခံရတဲ့ တူရကီ နိုင်ငံ အစ္စတန်ဘူး မြို့တော်က နိုင်ငံတကာ လေဆိပ်ကို အပြည့်အဝ ပြန်ဖွင့်လိုက်ပါပြီ EU ကနေ ပြည်တည် ထွက်ဖို့ မဲပေးထားပြီးတဲ့ နောက် EU ခေါင်းဆောင်တွေ ထိပ်သီး အစည်းအဝေး လုပ်ကြပါတယ် တရုတ် နိုင်ငံက ကမ္ဘာကထားပြု တည်ထောင်ထားတဲ့ အာရှ အခြေခံ အဆောက်အုံ ရင်းနှီးမြှုပ်နှံမှုဘဏ်မှာ အဖွဲ့ဝင် အဖြစ် နောက်ထပ် နိုင်ငံ 30 ကျော် ရှောက်ထားတယ်လို့ ဘဏ်ဥက္ကဋ္ဌက ပြောလိုက်ပါတယ် ဒီ သတင်း တွေ ပါဝင် တခြား နိုင်ငံ တကာ ထိပ်တန်း သတင်း တွေ ကို လည်း ကြားရပါမယ် ခင်ဗျာ
ကောင်းပါပြီရှင် သတင်း တွေ ပြီးမှာ တော့ တူရကီ နိုင်ငံ တကာ လေဆိပ် အသေးခံ ဘုံးခွဲ တိုက်ခိုက် ခံရမှု အပေါ် နိုင်ငံ တကာ ခေါင်းဆောင် တွေ ဘယ်လို တုံ့ပြန် ကြသလဲ ဆိုတာ ကို အရင် ဆုံး တင်ပြပေးမှာ ဖြစ် ပြီး ဒီ နောက်မှာ တော့
ဒီစာ ဖြစ် တော့ ကျွန်တော်တို့ ဒီ ထိပ်တန်း ဖြစ်စဉ် ရှိတဲ့
အပြည့်မြတ်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်နေနဲ့မြန်မာအစိုးရတို့ငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းကိုခုဦးရေပြောသွားတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်အစုံကိုတင်ပြပေးပါမယ်။ဒီနောက်မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံပေးနိုင်ရေးအစိုးရတဲ့အနေနဲ့လှုပ်ဆောင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းနဲ့ရှမ်
တဲ့ Etrotak နိုင်ငံကလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။အင်္ဂါနေ့မှာအထက်ဘုံခွဲတက်ခဲ့တာကြောင့်လူ40ယောက်သေဆုံးပြီး200ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဖြစ်ထားပြီးတဲ့နောက်လေဆိပ်ကိုပြန်ဖွင့်တာပါ။လေရင်အဝင်ထွက်ခီးစဉ်တွေအတွက်လေဆိပ်ကိုပြန်ဖွင့်ထားပါပြီလို့တူရကီဝန်ကြီးချုပ် Binali Yildirim ကဒီကနေ့ပြောပါရတယ်။တူရကီလေကြောင်းလိုင်းကသူတို့ရဲ့လေယာဉ်ခီးစဉ်တွေအားလုံးပြန်ဆပြီလို့ပြောထားသလိုအမေရိကန်နဲ့အစ္စတန်ဘူအကြားလေယာဉ်ခီးစဉ်တွေလည်းပြန်ဆနေပါပြီ။ကေဆုံးသူတွေကဆယ်ယောက်ထက်မနည်းဟာနိုင်ငံသားတွေဖြစ်ပြီးဒဏ်ရာသူ239ယောက်ထဲက109ယောက်ကိုဒီကနေ့မှဆေးရုံကပြန်ဆင်းခွင့်ပေးလိုက်ပြီလို့အစ္စတန်ဘူအုပ်ချုပ်ရေးမှူးကပြောပါရတယ်။အထူးကံတိုက်ခိုက်သူ3ဦးဟာလေဆိပ်မှာလူအများပြားကိုတနက်နဲ့ပစ်ခတ်ပြီးတဲ့နောက်လေဆိပ်ရဲ့ခီးတဲ့ဆက်ယောက်ဆောင်မှာအထူးကံဖောက်ခွဲလိုက်ကြတာပါ။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှမကြေညာသေးပေမဲ့လည်းကနအူးရထားတဲ့ထောက်ထားတွေအရIS အစွန်ရောက်တွေ့ရဲ့လက်ချက်ဆိုတာပြနေတယ်လို့ဝန်ကြီးချုပ် Yildirim ကပြောထားပါတယ်။ဒီတိုက်ခိုက်မှုဟာတရေဘောကြောင့်လည်းလုပ်ရဖြစ်ပြီးအစွန်ရောက်တွေကိုတူရကီအနေနဲ့ဆက်ပြီးနှိမ်နှင်းသွားမယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောပါတယ်
။တူရကီနိုင်ငံမှာမနေ့ကဘုံခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ41ယောက်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အတွက်ကမ္ဘာတဝန်းကနေဝန်ထမ်းကြောင်းနဲ့အကြမ်းဖက်လုပ်ရက်ကိုပြစ်တင်ရှုံချကြောင်းပြောဆိုလိုက်ကြပါတယ်။ American သမ္မတအင်မီရောကလည်းအင်ဂါနေ့ကတူရကီနိုင်ငံမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာရစ်စစ်ကြမ်းကြုတ်တဲ့အကြမ်းဖက်မှုဖြစ်ပါတယ်လို့အချိန်မဆိုင်ပဲပြစ်တင်ရှုံချလိုက်ပါတယ်။ Republican သမ္မတလောင်းအဖြစ်တည်ကြသလောက်ဖြစ်နေတဲ့ Donald Trump ကတော့ဒီတိုက်ခိုက်မှုဟာတိတ်ကိုဝန်ထမ်းစရာကောင်းကြောင်းဒီလိုဆက်ဆုပ်ဖို့ကောင်းတဲ့အကြမ်းဖက်လုပ်ရက်တွေကို American ပြည်ထောင်စုရဲ့အပြင်ဘက်မှာသာထားရှိဖို့အဖက်ဖက်ကအတက်နိုင်ဆုံးဆောင်ရွက်မှာဖြစ်တယ်လို့သူ့ရဲ့ Twitter အင်တာနက်စာမျက်နှာကနေဖော်ပြလိုက်ပါတယ်။ Donald Trump ကမွတ်စလင်တွေအားလုံး American ပြည်ထောင်စုကိုဝင်ရောက်ခင်ပိတ်ပင်ရမယ်လို့ပြောခဲ့ပူပေမဲ့လို့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့နိုင်ငံတွေကလာတဲ့မွတ်စလင်တွေကိုသာပိတ်ပင်မှာဖြစ်တယ်လို့မကြခင်ကလေတန်းလျှော့ခဲ့ပါတယ်။ဒီမိုကရက်တစ်သမ္မတလောင်းဖြစ်သေးကြနေတဲ့ Hillary Clinton ကတော့တူရကီပြည်သူတွေအပေါ်စာနာပါကြောင်းအလေးအနက်ပြောဆိုလိုက်ပြီး American ပြည်ထောင်စုအနေနဲ့အကြမ်းဖက်ချိမ်းခြောက်မှုကိုကာကွယ်ကြဖို့အတွက်အရှိရလေပိုင်းနဲ့ဥရောပကမဟာမိတ်တွေနဲ့အတူထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ကြဖို့ဆော်ဩလိုက်ပါတယ်။ Istanbul မြို့ကိုတိုက်ခိုက်မှုဟာကမ္ဘာတဝန်းအကြမ်းဖက်ဝါဒီအင်အားစုတွေနဲ့အစိုးရအသေးခံအကြမ်းဖက်ဝါဒီတွေကိုတိုက်ဖျက်မဲ့ American ရဲ့စိတ်ပိုင်းဖြတ်မှုကိုပိုပြီးစွန့်အားဖြည့်ပေးလိုက်တာပဲလို့လည်းဆိုပါတယ်။ဒါကြောင့် American ပြည်ထောင်စုအနေနဲ့တုံ့ဆိုင်နှောက်ဆုတ်နောက်ဆက်ဖို့မဖြစ်နိုင်ဘူးဆိုတာကိုသတိပေးလိုက်တာလည်းဖြစ်ပါတယ်လို့ Hillary Clinton ကကြေညာချက်မှာထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ် Ban Ki-moon ၊ဂျာမန်ဝန်ကြီးချုပ် Angela Merkel ၊ပြင်သစ်သမ္မတ François Hollande ၊ဘယ်ဂျီယံဝန်ကြီးချုပ် Charles Michel တို့အပါအဝင်ကမ္ဘာတဝန်းခေါင်းဆောင်တွေကတူရကီအကြမ်းဖက်မှုကြောင့်တေဆုံးဒဏ်ရာရသူတွေကိုဝန်ထမ်းစာနာပါကြောင်းနဲ့အကြမ်းဖက်မှုကိုပြစ်တင်ရှုံချလိုက်ကြပါတယ်ရှင်။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့ UK မဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့ပြီးရပိုင်းတွင်မှာပဲ EU ခေါင်းဆောင်တွေ Belgian နိုင်ငံ Brussels မြို့တော်မှာဒီကနေ့ထိပ်သီးအစည်းအဝေးလုပ်ပြီးပြည်ထိတ်မပါတဲ့ EU ရဲ့အနာဂတ်ကိုဘယ်လိုပုံဖော်မယ်ဆိုတာဆွေးနွေးကြပါတယ်။အဖွဲ့ဝင်ဖြစ်ကနေပြည်ထိတ်အနေနဲ့အမြန်ဆုံးထွက်သွားဖို့နဲ့နောက်ပိုင်းမှာ EU အဖွဲ့ဝင်တွေသာခန်းစားခွင့်ရှိတဲ့အကျိုးကျေးဇူးတွေခန်းစားခွင့်ရရေးမှမျှော်လင့်ဖို့ပြောဆိုကြပါတယ်။အခုထိပ်သီးအစည်းအဝေးဟာ UK ဝန်ကြီးချုပ် David Cameron အတွက်တော့နောက်ဆုံးဖြစ်ပွဲရှိပါတယ်။ EU တွေကမထွက်ရေးထောက်ခံမဲ့ရအောင်စီရင်တာမအောင်မမြင်ဖြစ်ပြီးတဲ့နောက်သူနှုတ်ထွက်မယ်လို့ Mr. Cameron ကပြောထားတာပါ။ဝန်내ပွဲနှောင်းတရပွဲဖြစ်ပေမဲ့လည်း EU ဖွဲ့ဝင်၂၈နိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအပြုသဘောဆောင်တယ်လို့အစည်းအဝေးပြီးတဲ့နောက်ဒေးဗစ်ကင်မရွန်ကပြောပါတယ်။ EU တဲကနေပြည်ထိုင်ထွက်သွားတာနဲ့အမျှပြည်ထိုင်ရော EU အနေနဲ့ပါဖြစ်နိုင်သမျှအနည်းဆက်ဆုံးဆက်ဆံရေးကိုတည်ဆောက်တဲ့လို့မစ္စတာကင်မရွန်ကဆိုပါတယ်။ဒါပေမဲ့ပြည်ထောင်စုသမ္မတဖရန်ဆွာအော်လန်လို့တခြားခေါင်းဆောင်တွေကတော့ပြည်ထိုင်အနေနဲ့ EU ဖွဲ့ဝင်ဖြစ်ကနေထွက်သွားပြီဆိုတာနဲ့ဥရောပရဲ့တခုတည်းသောဈေးကွက်ကိုဝင်ရောက်နိုင်ရေးအပါအဝင်ဘယ်လိုအထူးအခွင့်အရေးမျိုးကိုမှရဖို့မမျှော်လင့်သင့်တော့ဘူးလို့ပြောနေပါတယ်။ဘယ်လိုတာဝန်မျိုးကိုမှမယူဘဲနဲ့တော့ EU အဖွဲ့ဝင်ဖြစ်ခံစား권ရှိတာတွေကိုပြည်ထိုင်အနေနဲ့မရနိုင်တော့ဘူးလို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်ကလည်းသတိပေးထားပါတယ်
။ကနေဒါနိုင်ငံအော်တဝါမြို့မှာကျင်းပမယ့်မြောက်အမေရိကထိပ်သီးတွေ့ဆုံပွဲမှာသမ္မတဥဘာမားအနေနဲ့ဥရုယားသည့်အပြောင်းလဲရေးကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်။သမ္မတဥဘာမားက2025ခုနှစ်ကျရင်မြောက်အမေရိကတိုက်ရဲထက်ဝယ်မှာကာဗွန်ရေနံကမဟုတ်တဲ့လျှက်စစ်ဆုံးအားကိုထုတ်လုပ်ဖို့ရည်ရွယ်ချက်နဲ့ပတ်သက်ပြီးကြေညာဖို့ရှိပါတယ်။အင်ရှင်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့မက္ကဆီကိုသမ္မတ Enrique Peña Nieto တို့အပတို့ကပါမြောက်အမေရိကတိုက်တဝန်ဥရုယားသည့်အပြောင်းလဲအရေးမှာသမ္မတဥဘာမားနဲ့အတူမိဖက်အဖြစ်ပူးပေါင်းကြမှာဖြစ်ပါတယ်။လောလောဆယ်မြောက်အမေရိကတိုက်ရဲ့သုံးပုံတော်မှာသာလေဆိုလာနေအောင်ကြီးစွန့်အင်ရေအားနဲ့နျူကလ িয়ার တို့ကနေတန့်စင်တဲ့လျှက်စစ်စွန့်အင်တွေကိုထုတ်လုပ်အသုံးပြုနေတာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံတို့ဟာမိသိန်းတန်းွေကထုတ်လွှတ်တဲ့လေထုညင်ညမ်းမှုကို2012ခုနှစ်က40ရာခိုင်နှုန်းလျှော့ချခဲ့ပြီးလာမယ့်10နှစ်အတွင်း45ရာခိုင်နှုန်းအထိလျှော့ချဖို့တာဝန်ခံထားပြီးဖြစ်ပါတယ်ရှင
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေဗိုလ်တူးညနေပိုင်းသတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုပန်း AIIB ရဲ့အဖွဲ့ဝင်ဖြစ်ဒီနှစ်နှောင်းပိုင်းမှာနောက်ထပ်နိုင်ငံ30လောက်ပါဝင်လာမယ်လို့ဗန်ဟုတ်ကထကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒီဦးနိုင်ငံမြောက်ပိုင်းကဆင်းရဲတဲ့ကြံချင်းမျိုးမှာကျင်းပတဲ့2016 Davos Forum ရဲ့ Forum ကွဲဆွေးနွေးပွဲတစ်ခုမှာအဲ့လိုပြောတာပါ။ဗန်ဖွဲ့ဝင်ဖြစ်ဖို့စောင့်နေတဲ့နိုင်ငံ30လောက်ရှိကြောင်းသူတို့ဖွဲ့ဝင်ဖြစ်ရေးကိစ္စဒီနှစ်နှောင်းပိုင်းမှာပြီးပြတ်မယ်ကြောင်းအဲ့ဒီနိုင်ငံတွေကနောက်နှစ်ကစပြီး AIIB ရဲ့ဖွဲ့ဝင်သစ်တွေဖြစ်လာမယ်ကြောင်းဗန်ဥက္ကဋ္ဌဂျင်လီခွန်ကပြောပါတယ်။အဲ့ဒီအချိန်ကျရင်ဖွဲ့ဝင်စုစုပေါင်းနိုင်ငံ90လောက်ရှိလာမှာဖြစ်ပြီးကမ္ဘာနေရာအသီးသီးကနိုင်ငံတွေဖွဲ့ဝင်ဖြစ်ပူပြီးပါဝင်လာမှာဖြစ်တဲ့ကြောင်းရည်မှန်းချက်ကတော့ One Belt One Road အစီအစဉ်ပါနိုင်ငံတွေကိုကူညီသွားဖို့ဖြစ်တယ်လို့ဗန်ဥက္ကဋ္ဌကဆိုပါတယ် AIB ကယင်းမျိုးနာမည်ဘယ်လိုစီမံကိန်းမျိုးမဆိုဗန်နာငွေကြေးအရခိုင်မာမှုရှိရမယ်တဘောဝပတ်ဝန်းကျင်ကိုထိန်းသိမ်းကောက်ွယ်ပြီးတော့သက်ဆိုင်ရာလူမှုဝန်ဝိုင်းကလက်ခံရမယ်လို့လည်းဗန်ဥက္ကဋ္ဌဂျင်းကဆိုပါတယ်
အစ္စရေးနိုင်ငံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်နဲ့နောက်ဆုံးခီးစဉ်အဖြစ်ရောက်ရှိနေတဲ့မစ္စတာဘန်ကီမွန်ကဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအနေနဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးစစ်ဆန်ညှိနှိုင်းအဖြစ်ရှာဖို့တတိရှိရှိဆောင်ရွက်ပါလို့အခုလိုတိုက်တွန်းလိုက်ပါတယ်
။ Mr. Prime Minister, security measures alone can never be enough.to solve the underlying
issues. Israel and Palestine ပြည်သူတွေအကြမ်းဖက်မှုတန်တရာကနေရုံးမထွက်နိုင်တဲ့အကြောင်းရင်းကိုလုံခြုံရေးချထားတာတခုတည်းနဲ့ဖြေရှင်းလို့ဘယ်တော့မှလုံလောက်မှာမဟုတ်ဘူး။ဒါတွေကိုလှုပ်ဆောင်ဖို့အတွက်ငြိမ်းချမ်းရေးနဲ့ရည်ရှိတည်ထောင်မယ့်အဖြေရဖို့တာဝန်ခံမဲ့ခေါင်းဆောင်မှုနဲ့အတူမျှော်လင့်ချက်နဲ့နိုင်ငံရေးအမြင့်ကျဲဖို့လိုအပ်ပါတယ်လို့ပြောဆိုသွားတာပါ။မြင့်မြတ်တဲ့မြေပေါ်မှာနေထိုင်ကြတဲ့ပါလက်စတိုင်းနဲ့ဂျူးလူမျိုးတွေဟာမငြင်းနိုင်တဲ့သမိုင်းအစဉ်အလာနဲ့ဘာသာရေးအရာဆက်ဆက်မှုရှိတယ်ဆိုတာကိုအတိအမှန်မပြုတ်မချင်းပဋိပက္ခတွေကိုအပြေရှားလို့မရနိုင်ပါဘူးလို့ဘန်ကီမွန်ကပြောဆိုလိုက်တာပါ။ဘန်ကီမွန်ဟာဂါဇာမှာရှိတဲ့ကုလသမဂ္ဂကဖွင့်ထားတဲ့စာတင်ကြောင်းကိုလေ့လာခဲ့တယ်လို့အနောက်ဘက်ကမ်းခြေရာမာလာမြို့မှာပါလက်စတိုင်းခေါင်းဆောင်မာမုတ်အာဘတ်စ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ပါလက်စတိုင်းတွေရဲ့ဘဝဟာစစ်ဆေးရေးဂိတ်တွေခွင့်ပြုမိန့်တွေအကာအရန်တားဆီးတွေအပြည့်အစည်တွေနဲ့စီးပွားရေးအခက်အခဲတွေကြားမှာရုန်းကန်နေကြရတယ်လို့လည်းမစ္စတာဘန်ကီမွန်ကပြောဆိုလိုက်ပါတယ်ရှင်
။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အလဲကျဖွဲ့ဝင်9နေရာအတွက်အထူးတွင်ညီလာခံမှာအင်ကာနေကမဲပေးရွေးချယ်ကြတာမှာအပြိုင်ဆိုင်အရွေးခံပြီးတဲ့နောက်ဆွီဒင်နဲ့ကာဇက်စတန်နိုင်ငံတွေအရွေးခံရပါတယ်။အီသီယိုးပီးယားနဲ့ဘူလီးဗီးယားနိုင်ငံတွေကတော့ရှင်ပြိုင်ရွေးခံရတဲ့အခြေအနေမျိုးနဲ့မကြုံရပဲအာဖရိကတိုင်းနဲ့လက်တင်အမေရိကနဲ့ကာရေဘီယံဒေသအတွက်လူမျိုးရေးကောင်စီအလဲကျဖွဲ့ဝင်တွေဖြစ်အရွေးခံရပါတယ်။နယ်သာလန်နဲ့အီတလီနိုင်ငံတို့ကြားတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်အရွေးချယ်ခံတာမှာတော့ဘယ်ဘက်ကမှအသာမရပဲဖြစ်ခဲ့ပြီးတဲ့နောက်နှစ်နှစ်သက်တမ်းအလဲကျဖွဲ့ဝင်တနေရာကိုတနည်းစီခွဲပြီးတာဝန်ယူဖို့သဘောတူလိုက်ကြပါတယ်။၅ချိန်မဲပေးတဲ့အထိနှစ်နိုင်ငံစလုံးဟာမဲရည်အတွက်95မဲစီအညီမျှရခဲ့ကြပြီးအဖွဲ့ဝင်တနေရာရဖို့လိုအပ်တဲ့128မဲကိုဘယ်နိုင်ငံကမှမရခဲ့ပါဘူး။အဲဒီနောက်နှစ်နိုင်ငံဆွေးနွေးကြပြီးအနောက်ဥရောပနဲ့တခြားအစုအဖွဲ့များတွေရထားတဲ့လူမျိုးရေးကောင်စီအလဲကျဖွဲ့ဝင်တနေရာကိုဥရောပသမဂ္ဂ EU ဖွဲ့ဝင်နှစ်နိုင်ငံဖြစ်တဲ့နယ်သာလန်နဲ့အီတလီတို့တနည်းစီခွဲပြီးယူဖို့သဘောတူလိုက်ကြတာပါ။
က ကမ္ဘာတဝန်းက Toyota ကား3သန်းကျော်မှာ၄အိတ်စနစ်နဲ့ကာဗွန်ဓာတ်ငွေတွေထုတ်လွှတ်မှုကိုထိန်းချုပ်တဲ့စနစ်တွေမှာချွတ်ယွင်းချက်တွေရှိနေတာကြောင့်ဂျပန်ကားကုမ္ပဏီ Toyota ကနေဒီကားတွေကိုပြန်လည်ပြင်ဆင်ပေးမယ်အကြောင်းဒီကနေ့ထုတ်ပြန်ပြောဆိုလိုက်ပါတယ်။အန္တရာယ်ဖြစ်စေနိုင်တဲ့၄အိတ်စနစ်ကြောင့်ကားတသန်းခွဲနီးပါးကိုပြန်လည်ပြင်ဆင်ပေးဖို့ပြောဆိုခဲ့ပြီးနိုင်ပိုင်းအကြာမှာပဲကာဗွန်ဓာတ်ငွေထုတ်လွှတ်မှုထိန်းချုပ်မှုစနစ်ချွတ်ယွင်းမှုကြောင့်နောက်ထပ် Toyota ကား2သန်းခွဲကျော်ကိုပြန်ပြင်ပေးမယ်အကြောင်းပြောဆိုလိုက်တာပါရှင်။
ထိတ်တန့်ရောက်တဲ့နေ့ကိုကိုကျော်ကျော်သိန်းနဲ့ဒေါခင်စိုးဝင်းတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။လူ42ဦးသေဆုံးပြီးလူ200ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့တူရကီနိုင်ငံတကာ၄စိတ်အကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်နိုင်ငံတကာခေါင်းဆောင်တွေကရှုတ်ချလိုက်ပါတယ်။အင်ကားနဲ့နှောင်းပိုင်းကဒီတိုက်ခိုက်မှုဟာအကြမ်းဖက်သမားတွေအနေနဲ့လူမျိုးဘာသာမကွဲခြားပဲလူအဖွဲ့အစည်းကြားစိတ်ဝမ်းကွဲအောင်ဖန်တီးတာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘူးကခီးသွားရင်းနဲ့စီကားနေလေရှိတဲ့အထာတက်လေစိတ်အကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်ကုလသမဂ္ဂအတွင်းမှချုပ်ဘန်ကီမွန်းကပြစ်တင်ဝေဖန်လိုက်ပြီးအကြမ်းဖက်သမားတွေကဘသူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်ဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းဒါဟာနေ့စဉ်လိုလိုရင်ဆိုင်နေရတဲ့အခြေအနေဖြစ်ပြီးဒီအကြမ်းဖက်သမားတွေကိုနှိမ်နှင်းဖို့ဟာအားလုံးရင်ဆိုင်ရမယ့်စိန်ခေါ်မှုတစ်ရပ်ပဲလို့ပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်မဲခွန်တန်ဘူးကလည်းဒီတိုက်ခိုက်မှုအပေါ်ဖြစ်တင်ရှင်းချလိုက်ပြီးအကြမ်းဖက်သမားတွေကလူအဖွဲ့အစည်းကိုတက်ရှုပ်ဖြိုခွဲဖို့လှုံ့ဆော်နေတယ်လို့ပြောပါတယ
်ဒီလိုအချိန်မျိုးမှာတကယ်ဘုံခွဲတက်ခဲ့တာကိုကြုံခဲ့ရတဲ့တူရကီနိုင်ငံသားတွေအတွက်ကျွန်တော်တို့အနေနဲ့အထူးဝမ်းနည်းမိကြောင်းပြောကြားလိုပါတယ်တေဆုံးသူတွေရဲ့မိသားစုဝင်တွေထိခဲ့ဒဏ်ရာရသူတွေအတွက်လည်းကျွန်တော်တို့ဝမ်းနည်းပါတယ်ဒီဖြစ်ရာမွတ်စလင်တွေပါဝင်ခရီးယန်တွေနဲ့တခြားမွတ်စလင်မဟုတ်တဲ့သူတွေကိုအစ္စလာမ်ရဲ့ကျမ်းဖက်သမားတွေကတိုက်ခိုက်ဖို့ရည်ရဲတယ်ဆိုတာကိုညွှန်ပြနေတာအချင်းချင်းကြားစိတ်ဝမ်းကွဲစေတဲ့အခြေအနေမျိုးဖြစ်အောင်အဲ့ဒီလူသက်သမားတွေကဖန်တီးနေပါတယ
်နိုင်ငံတကာလေကြောင်းလိုင်းဆိုက်ရောက်ဂိတ်နားမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တန်တရာရှိသူ IS အစွန်ရောက်အဖွဲ့ဝင်3ဦးကိုတူရကီအာဏာပိုင်တွေကအပြစ်တင်ထားပါတယ်ဒီပေါက်ကွဲမှုကြောင့်တုံလို့ချောက်ချားနေတဲ့ခီးတွေအများပြားဟာလေစိတ်ကနေအပြေးလွှားထွက်ခွာခဲ့ကြရပါတယ်ဂျပန်အစိုးရလက်ထောက်အတွင်းဝင်ကိုအီချီဟေဂီယူဂျာကလည်
းဤကနာလူ理由であれテロは許されるものでなく
ဘလို့အကြမ်းဖက်မှုလို့ရတွေကိုမှလက်မခံပါဘူးဒီပေါ်မှာပြင်းပြင်းထန်ထန်ကိုရှုံချပါတယ်အကြမ်းဖက်ဝါဒတားဆီးနေနေရေးနိုင်ငံတော်အတိုင်းဝိုင်းနဲ့နီနီကကပူးပေါင်းဆောင်ရွက်သွားမှာပါ
အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုနှုန်းပုံမြင့်မားလာတယ်လို့ဒီလိုတိုက်ခိုက်မှုကြောင့်ခီးသွွားလုပ်ငန်းကနေအကျိုးမြတ်တော်တော်များများရရှိနေတဲ့တူရကီရဲ့စီးပွားရေးကိုထိခိုက်လာပါတယ်တရုတ်နိုင်ငံသားယာကနန်းနီးပါလဲတိုက်ခိုက်မှုဖြစ်ပွားနေခြင်းအတွင်းအတတက်လေးစိတ်မှရှိနေပေမဲ့ထိခိုက်သေးဆုံးတာမျိုးတော့မရှိဘူးလို့အစ္စတန်ဘူးမှာရှိတဲ့တရုတ်ကောင်ဆယ်ဝင်ယုံကပြောပါတယ်အကြမ်းဖက်ဝါဒကိုနှိမ်နင်းဖို့နိုင်ငံတကာအနေနဲ့ပူးပေါင်းလှုပ်ဆောင်ဖို့ကိုလည်းတရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟောင်းလီက
ကျွန်ဖောင်းချမ်းလေးချန်သူ
ဒီရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အပေါ်တရုတ်နိုင်ငံအနေနဲ့ပြစ်တင်ရှုံချပါတယ်။ကျမ်းဖတ်တိုက်ခိုက်မှုအားလုံးကိုတရုတ်နိုင်ငံအနေနဲ့စန့်ကျင်သွားမှာဖြစ်ပြီးတော့နိုင်ငံတကာအနေနဲ့လည်းကျမ်းဖတ်ဝါဒတိုက်ဖျက်ရေးမှာပိုပြီးအားစိုက်လှုံ့ဆော်မှုနဲ့ကမ္ဘာကြီးတည်ငြိမ်လုံခြုံဘေးကင်းရေးပူးပေါင်းဆောင်ရွက်ဖို့တောင်းဆိုပါတယ်
။တူရကီနိုင်ငံသားရေးဝန်ကြီးမာဗလက်ကော်ဗူဆိုဂလူစီကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကဝန်ထမ်းကြောင့်တောင်းလာပေးပို့ခဲ့ပါတယ်။အခုခါမှာတော့တူရကီလေးစိတ်မှာလုံခြုံရေးတင်းကျပ်ထားပြီးကားတွေကိုလည်းစစ်ဆေးရှာဖွေနေပါတယ်ဒီအကြမ်းဖက်သမားတွေဟာလေစိတ်ကိုတက္ကစီနဲ့ရောက်လာတာဖြစ်ပြီးတနက်နေ့ပြစ်ခတ်ပြီးနောက်အသေးခံဘုံးဖောက်ခွဲခဲ့တာလို့တူရကီဝန်ကြီးချုပ်ဘီနာလီယေဒီရမ်ကပြောပါတယ်ခင်ဗျာ
ကိုအောင်အောင်ပါရှင်မြန်မာဆိုင်ရာသတင်းဆောင်မတွေကိုတလှည့်တင်ပြပေးခြင်းပါတယ်အစိုးရအသစ်လက်ထက်မှာကျင်းပဖို့စီစဉ်နေတဲ့ငြိမ်းချမ်းရေးညီလာခံအတွက်အပြည့်အခက်ရက်စဲရေးလက်မှတ်ရေးထိုးမထားတဲ့လက်နက်ကန်အဖွဲ့၁၀ဖွဲ့ဟာဒီသတင်းပတ်ထဲမှာပဲအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုပါဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၉ဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့နဲ့နာဂလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဟာလာမယ့်တောက်ကြနေ့ကစပြီးရန်ကုန်မြို့မှာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်22ရာစုပင်လုံးနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးညှိနှိုင်းကြမှာဖြစ်ပါတယ်အကြောင်းဆောင်ကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ22ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီက NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်တွေကိုရန်ကုန်မှာတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ကြားခဲ့တာဖြစ်ပါတယ်။ NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ DPN ကနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခူးဦးရေကတွေ့ဆုံဆွေးနွေးမယ့်ရက်ကိုအခုလိုပြောပါတယ်။
NCA
ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဘွဲဟာညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အမည်နဲ့တပ်ပေါင်းစုဖွဲ့စည်းထားတာဖြစ်ပြီးငင်းချမ်းရေးနဲ့နိုင်ငံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက် DPN အဖွဲ့ကိုတာဝန်ပေးအပ်ထားတာဖြစ်ပါတယ်။အဓိကဆွေးနွေးမယ့်အချက်တွေကိုတော့ခူးဦးရယ်ကအခုလိုဆက်ပြောပါတယ်။အ
ဓိကဖြစ်တော့ကျွန်တော်တို့ဒီဒီကျန်ချင်းစင်ရှိတဲ့ဒီနိုင်ရှင်ဘုတ်ကိစ္စတွေကတော့အဓိကပေါ့နော်။အရင်တော့လည်းကျွန်တော်တို့ဒီချင်းမမာလူ့သဘောတူဆုံမှုဖြစ်ခဲ့ကြရလေ။ဆိုတော့အဲ့လူ့သဘောတူဆုံစင်ခါတော့ကကျွန်တော်ဖက်ကလည်းပဲတီချင်းရဲ့အကြောင်းအရာလေးတွေကိုဆွေးနွေးဆက်ကလည်းပဲဟိုကျွန်တော်တို့တရားဝင်အသေးသေးပြန်ကြဖို့လည်းရှိပါတယ်။အဲ့ဒီအားလေးလည်းကျွန်တော်တို့နားထောင်ယူပေါ့နော်။နောက်ပြီးတော့တခါကျွန်တော်တို့ဒီဆွေးနွေးဆက်ကနေပြီးတော့ကျွန်တော်တို့ UNC ကောင်းဆောင်တွေကိုလည်းနိုင်ငံတော်တံပင်ကပုံပြလဲပြဆောင်ပြီးဖို့တော့လည်းဖြစ်ခေါ်တာရှိပါတယ်ဆိုတော့ဒီပြဆောင်နိုင်ရေးအတွက်လည်းကျွန်တော်တို့ချူတွေကြည့်ခနဲ့တော့လည်းပြဆောင်မှုလည်းတာပါပဲ
ဒါအပြင်နောက်ပိုင်းတွဲဆောင်ဆွေးနွေးပွဲတွေမှာဘလို့စီစဉ်ဆောင်ရွက်ကြမယ်ဆိုတာကိုလည်းအစိုးရကိုယ်စားလှယ်တွေနဲ့ညှိနှိုင်းဖို့ရှိကြောင်းပြောပါတယ်ထိုင်းမြန်မာနယ်စပ်မှာအခြေပြုဖွဲ့စည်းထားတဲ့ UNFC တပ်ပေါင်းစုမှမပါဝင်တဲ့ NSCNK ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီအဖွဲ့ကတော့ဇူလိုင်လ2ရက်နေ့မှာတွေ့ဆုံဖို့ရှိကြောင်းနာဂအဖွဲ့ရဲ့ငင်းကြေးကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်ဝမ်းစိန်ကပြောပါတယ
်ဇူလိုင်2ရက်နေ့ညနေပိုင်းတော့တွင်တွင်ဖြစ်မယ်လို့အဲ့လိုကြမ်းဖြားပြအလိုစီစဉ်ရှိတယ်ဗျအဲ့ဒီဆွေးနွေးပွဲမှာတော့ဒါဒီနစစ်တရားစုပြည်လုံးညီလာခံကိုဖြစ်မြောက်ဖို့ပေါ်ဆောင်ရေးကော်မတီကနေတော့မှအချူအချောင်းအချောင်းရင်းကိုသူတို့ကနေတော့မှဘယ်လိုဆောင်ရွက်တယ်မှတော့မယ်ဘယ်လိုလုပ်နေပါတယ်ဆိုတော့အချောင်းရင်းကိုသူတို့ကကျွန်တော်တို့ NSCN ညီချင်းရဲ့အဖွဲ့ဒီကိုသူတို့ကချပြတော့မှဖြစ်တယ်ဟုတ်လ
ားနာကညီချင်းရဲ့ကိုယ်စားလှယ်အဖွဲ့ကိုတော့ဥအန်ကန်းကခေါင်းဆောင်မှဖြစ်ပါတယ် NSCNK အဖွဲ့ဟာအိန္ဒိယနဲ့မြန်မာပြည်ကနာဂမျိုးသားတွေအတွက်ဆောင်ရွက်နေတာဖြစ်တာကြောင့်မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ဖို့ကိုအဓိကဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ဟာတိုင်းဒေသကြီးအဆင့်နဲ့အပြစ်ခတ်ရက်စဲဖို့သဘောတူထားပေမဲ့ NCA ကိုတော့ပါဝင်လက်မှတ်ရေးထိုးတာမရှိပါဘူး။UNFC အဖွဲ့ဟာ21ရာစုပင်လုံးမှာဆွေးနွေးမဲ့အမြင်သဘောထားတွေကိုစုစည်းနိုင်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ထိပ်သီးညီလာခံတစ်ခုကိုကချင်ပြည်နယ်မိုင်ကြာယာမှာကျင်းပဖို့ဆောင်ရွက်နေပါတယ်။ဒီညီလာခံကိုတော့ဇူလိုင်လအတွင်းမှာကျင်းပဖို့စီစဉ်နေကြောင်းခူးဦးရယ်ကပြောပါတယ
်။ကျွန်တော်အချမ်းပြင်းကတော့ဒီဇူလိုင်လမှာပဲဖြစ်ပေါ်များပါတယ်နော်။တိုင်းသာနေတော့လည်းဝေးစီအားလုံးကိုကျွန်တော်တို့ဖြစ်ချမှာပါ
ဒီလ28ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာ27ရာစုပင်လုံးကိုဩဂုတ်လနောက်ဆုံးပတ်တဲ့နောက်ကြပဲကျင်းပဖို့သဘောတူခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုလည်းအလေးထားဆွေးနွေးခဲ့ကြပါတယ်
ကိုမိုးစောပြောပြပေးခဲ့တာပါရှင်ခုတော့ပုဂ္ဂလိကသတင်းစာတစ်စောင်နဲ့တမရော်ချာအငင်းပွားမှုပြောပြခြင်းပါတယ်ပုဂ္ဂလိကသတင်းစာတစ်စောင်ဖြစ်တဲ့7 day နေ့စဉ်သတင်းစာကစစ်တပ်သူကျောင်းစင်တွေနဲ့ပတ်သက်တဲ့သတင်းတပုတ်ကိုရေးသားဖော်ပြခဲ့တာနဲ့ပတ်သက်လို့တမရော်ကိုတောင်းပန်ခဲ့တဲ့အတွက်အခုနောက်ဆုံးတမရော်ဘက်ကအမှုကိုကြေအေးလိုက်ပြီးဖြစ်ပါတယ်တမရော်ကတရားစွဲဆိုဖို့အရေးယူဖို့ဖိအားပေးခံခဲ့ရတဲ့အခြေအနေအထိရောက်ခဲ့တာကြောင့်လဲသတင်းမီဒီယာလွတ်လပ်ခွင့်အတွက်စာနယ်ဇင်းသမားတွေစိုးရိမ်မကင်းဖြစ်ခဲ့ကြပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးပါမယ်ရှင
်စစ်တပ်ကလို့စင်ညီနောင်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဥရှိမန်တိုက်တွန်းဆိုတဲ့သတင်းကိုရေးသားဖော်ပြခဲ့မှုကြောင့်တမရော်ကတရားစွဲဆိုထားတဲ့70နှစ်စဉ်သတင်းစာဟာတမရော်ကိုတောင်းပန်ကြောင်းဒီကနေ့ထုတ်သတင်းစာတွေကနေတဆင့်တရားဝင်ပြောဆိုခဲ့တာဖြစ်ပါတယ်စစ်ဘိုလ်ချုပ်ဟောင်တူဖြစ်တဲ့သူရဥရှင်မန်းရဲ့ Facebook စာမျက်နှာပေါ်မှာရေးသားထားပြီးဖြစ်တဲ့သတင်းပုဒ်ကိုကိုးကားဖော်ပြခဲ့တဲ့ဒီသတင်းမှာတစုံတရာမှားယွင်းမှုရှိတာကြောင့်အခုလိုတောင်းပန်စာရေးသားရတဲ့ပတ်သက်လို့သတင်းသမားတွေရဲ့ကြာမှာလဲအတော်လေးမကြေမချမ်းဖြစ်နေကြပါရယ်။ဒါအပြင်နောက်တစ်ချိန်မှာစစ်တပ်နဲ့ပတ်သက်တဲ့သတင်းတွေကိုရေးသားရမှာသတင်းသမားတွေအနေနဲ့စိုးရိမ်မှုတွေဖြစ်ပေါ်လာနိုင်တယ်လို့မြန်မာပြည်အခြေစိုက် NHK ရဲ့သတင်းထောက်ကိုတီဟာကပြောပါရယ်။ဟုတ
်သတင်းမှာဘာမှမှန်လည်းမရှိဘူး။တို့ဖြစ်ချင်အကြောင်းလည်းမရှိဘူး။ဆက်စပ်နေနေနဲ့ဟိုအပြင်းနဲ့လို့ကျွန်တော်တို့လည်းယူဆတယ်အခုကဒီမြန်မာစာတော့ကျွန်တော်တို့ပြောရဘူးပေါ့နော်ဆိုတော့စက်တန်ကြီးရဲ့လူမျိုးတွေကသူကသူကပြေလည်ဖို့ဟိုမပြေလည်စေချင်တာဆိုတော့ဟိုပြေလည်စေချင်တာဒါပေမဲ့ဟိုပြေလည်အောင်လုပ်ဖို့လုပ်လို့ရတယ်ဆိုတော့ ဒီလိုလုပ်လို့မရအောင်ဆက်ဒီလိုလုပ်တာကကျွန်တော်တို့အကျိုးဆက်မကောင်းဘူးဖြစ်ပါတယ်။ဒီကဒီမှာပြီးသွားရင်ကျွန်တော်မပြောဘူး။ဆိုတော့လွတ်လပ်ဆောင်ဒီကရေးသားကျန်တဲ့တက်တက်ဒီလိုရေးသားနိုင်မှုနဲ့တက်တက်ပြီးတော့အများကြီးရှင်းရောက်တာလေ။ဒီလိုမျိုးဖြစ်တိုင်းဖြစ်တိုင်းတော့ဒီလိုမျိုးဖြစ်လာခဲ့ရင်ကျွန်တော်တို့လားအသာစီးသိရောက်ခံရမယ်ဆိုလို့ရှိရင်ကျွန်တော်ဒါဒီကြောက်ကိုစံသားနဲ့လုပ်ကြလိုက်တာပဲဆိုတော့နောက်တော့ဒီတော့လည်းပတ်သက်ပြီးတရင်ရေးသားမှုဒီမှာအဟန့်ဒါဖြစ်နေတယ်တွေးရင်ကြီးဖြစ်နေတယ်တရင်ကတော့မကြည့်ပါဘူးဒီမှာတော့ဒါပေမဲ့ဒါကိုဒီလိုလုံးလိုက်တဲ့ပြဿနာမျိုးလို့တတိယပုံနဲ့ကျွန်တော်တို့ဒီနေ့မှာ message ပေးရတယ်ကျွန်တော်နားလဲပါတယ
်ဒီကနေ့ဗုဒ္ဓဦးနေ့ထုတ် 70 သတင်းစာမှာတော့ပြီးခဲ့တဲ့ AB လ24ရက်နေ့ကရေးသားဖော်ပြခဲ့တဲ့ဒီသတင်းနဲ့ပတ်သက်လို့ဘာရွယ်ချက်မှမပါပဲရွရွတတဖော်ပြခဲ့ခြင်းဖြစ်ကြောင်းနိုင်ငံတော်နဲ့တက်မတော်အပေါ်သစ္စာစောင့်တည်မှုမထားရှိစေရနဲ့တာဝန်ဝတ္တရားတွေကိုမဆောင်ရနိုင်စေဖို့သွေးထိုးလှုံ့ဆော်ဖို့အတွက်တမင်ရေးသားဖော်ပြခဲ့တာမဟုတ်ပေမလို့နားလည်မှုလွဲခဲ့တဲ့အတွက်စိတ်မကောင်းဖြစ်ရပြီးနောက်အခါတွေမှာတက်မတော်နဲ့ပတ်သက်တဲ့သတင်းဖော်ပြချက်တွေကိုစနစ်တကျတီးဖြတ်သွားမယ်ဖြစ်ကြောင်းနဲ့အခုလိုမျိုးနားလည်မှုလွဲမှားစီခဲ့တဲ့ရေးသားဖော်ပြမှုအတွက်လည်းလေးစားစွာတောင်းပန်ပါတယ်လို့တက်မတော်တို့ပန်ကြောလာဆိုတဲ့ခေါင်းစဉ်နဲ့ရေးသားဖော်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မတိရာစံကြောင်းရဲ့အမြင်က
ဗမာပြည်မှာကဘယ်လောက်ထိဟိုလွတ်လပ်မှုမရှိလဲဆိုတော့ editorial freedom ကိုရှိရလားဆိုတာကိုဗမာရထွက်စာဖြစ်လာတာပေါ့နော်မြန်မာပြည်မှာရှိတဲ့ media industry တွေမှာဒီမှာပြောလို့ရှိပါတယ် media ownership ကလည်းအင်မတန်အရေးကြီးတဲ့အခန်းကဏ္ဍကနေ censorship ကိုဥတည်ခဲ့တယ်မြန်မာနိုင်ငံမှာရှိတဲ့ media တွေကို license ရမှာလုပ်ခွင့်ရှိတယ်ဆိုပြီးတော့ license နဲ့တင်းချုပ်ထားတဲ့အတွက်ကြောင့်မလို့ license ကိုပြန်ကြေးဝင်ကြီးဌာနကပဲအများအားဆုံးဖြတ်တယ်အဲ့ဒါအထုတ်ရေးကြတာရင်ဒီ license ချပေးတာကိုအများအားချုပ်ကန်ထားတယ်တစ်လုံးကလည်းဒီလိုပဲလုပ်ခဲ့တဲ့အတွက်ကြောင့်မလို့ license ရထားသူတွေလုပ်ငန်းလုပ်ခွင့်ရှိသူတွေဟာဒီရသမားရှိစ်တွေမဖြစ်ကြဘူးအဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေရဲ့ငွေကြေးနဲ့ပတ်သက်ပြီးတော့ပေါ့နော်ရက်ပြင်းစံတိုင်းနဲ့ပတ်သက်ပြီးတော့သူရင်ကြောင်းကြမှုတွေကတကယ်အောက်ခြေမှာလုပ်နေရတဲ့သတင်းသမားတွေ editor တွေပုံမှာလာပြီးတော့ဖိအားလို့ဖြစ်တယ်ဒါမှမဟုတ်ရှင်အဲ့ဒီသတင်းသမားတွေ editor တွေရဲ့အားထုတ်မှုတွေကိုဒီ value လုပ်လိုက်တယ်လို့
ဒီပြည့်ရဲ့ဟာသတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့လက်ရှိအစိုးရအသစ်ကိုအကြက်တဲဖြစ်အောင်စစ်တပ်ကတွန်းပို့တာဖြစ်တယ်လို့သတင်းသမားတွေကဝေဖန်ကြပါရယ်ဒီမတိုင်ခင်မှာလည်းတမရကောက်ွေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လာနဲ့ပတ်သက်ပြီး Facebook လူမှုကွန်ရက်ပေါ်မှာဖော်ပြခဲ့ကြတဲ့သူတချို့ကိုလည်းဆက်သွယ်ဥပဒေပုံမှန်နဲ့တရားစွဲဆိုပြီးထောင်ဒဏ်6လစီချမှတ်ခဲ့ပူပါရယ်ခင်ဗျာ
ကိုထက်အောင်ပြောပြပေးခဲ့တာပါရှင်အခုကတော့ရှမ်းပြည်ဘက်ကမူရစေဝါဖန်းစီရမိမှုအကြောင်းလဲတင်ပြပေးချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကြက်ငွေ 3,400 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား 2,000 ကျော်ကိုဖန်းစီရမိပြီးမတင်ကားသူ 4 ဦးကိုလည်းဖန်းစီထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေအခြေစိုက်လှုပ်ရှားနေကြတဲ့ရှမ်းပြည်နယ်အတွင်းကနေဆက်မြို့တစ်မြို့အဖြစ်မူဆယ်မြို့ဟာမူရစေဝါမှောင်ခိုးမှုတွေကြီးထွားလာနေတဲ့အပေါ်မှာတော့လုံခြုံရေးအာဏာပိုင်တွေနဲ့မူရစေဝါစောင့်ကြည့်ရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွင်းမှာကာလတန်ဖိုးကျငွေ429သိန်းကျော်တန်ဖိုးရှိတဲ့မူရစိတ်ကြွဆွေးပြားတွေကိုမူဆယ်ရဲတပ်ဖွဲ့ဝင်တွေကနေဖမ်းဆီးရရှိခဲ့ပြီးမူရစေလက်ဝတ်တွေ့ရှိသူနဲ့တယ်ဆောင်သူစုစုပေါင်း4ဦးကိုမူရစေဝါဥပဒေပုံမှန် 15 မြင်းဆောင် 19 ကမြင်းဆောင် 23 နဲ့အမှုဖွဲ့အရေးယူထားပါတယ်။မူရစိတ်ကြွဆွေးပြားအရေးအတွက် 2,000 ကျော်ကိုမူဆယ်မြို့နယ်ဟူမွန်ရက်ွက်နေမှတ်နန်းဆိုင်ဟုံရဲ့အငှားနေအိမ်ကိုဇွန်လ28ရက်နေ့မှာတရင်ရရှာဖွေရမှာဖမ်းဆီးရမိတာဖြစ်တယ်လို့မူဆယ်မြို့မှရဲစခန်းမူသူရဲမှုအေးမြင့်က VOA ကိုပြောပါတယ
်။မူဆယ်မြို့မှရဲစခန်းကျွန်တော်ရှိရနေရင်းကောင်းဆောင်နဲ့အဖွဲ့ရဒီကျွန်တော်တို့မူဆယ်မြို့ပေါ့ဟောင်းမူရက်ွက်မှာအဲ့နေနေစလေးခန်းအမှတ်ပေါ့၆မှ၅ရက်နေတဲ့မှတ်နန်းဆိုင်ဝန်အငားနေအင်္ဂါတို့မြို့နယ်မှုရဲ့မူရစီဝါစာဖတ်ကောင်ရမ်းနဲ့အတူသွားရောက်ပြီးတော့တက်တည်နေတဲ့သူသွားချတယ်။သွားချတဲ့အခါမှာအဲ့စိတ်ကြွယူသူစီပြားကိုယူဆရတယ်။ချစ်ဆက်ခြင်းနဲ့နံပါတ်1စာရန်ပါမြန်မာစီးပွားတထုပ်မှာ195ကျပါတဲ့ဆယ်ချုပ်အဲတက်တစီစုစုပေါင်း130လုံးစီးပွားပေါင်းကြတော့21,450တွေ့ရှိတယ်
ဒီမူရစေးတွေကိုတန်ရမ်းမြို့နေတည်ဆောင်လာသူဖြစ်တန်တရာရှိသူအပေါင်းပါ3ဦးကိုလည်းဖမ်းဆီးအရေးယူထားတယ်လို့သူရဲမှုအင်းမြင့်ကဆိုပါတယ
်သူစုပေါင်း4ယောက်ကိုမူရစေးဝါကျွန်တော်တို့ပြန်လည်ရောင်းချရန်လက်ဝဲထားရှိသူမနန်းဆိုင်ဝါဒီမူရစေးဝါတွေကိုရောင်းချရန်တည်ဆောင်လာတဲ့ဒီကျွန်တော်တို့ဆိုင်တာအောင်တပိုင်ဦးအောင်မတို့မူရစေးဝါနဲ့စိတ်ကိုကြောင်းနေစေသောစေဝါဥရေအရေးပြီးရအောင်ဆိုပြီးတော့သူကကျွန်တော်နေရင်းတော့ကတည်းလို့ပြုလုပ်ထိုင်နိုင်တဲ့အမှုဖြစ်တယ်
2016ခုနှစ်အတွင်းမူဆယ်မြို့နယ်တွင်းမှာမူရစေးဝါနဲ့ဆက်နွယ်တဲ့အမှုပေါင်း58မှုအရေးယူနိုင်ခဲ့တယ်လို့မြို့နယ်ရဲသားဖွဲ့စည်းရင်းရာသိရပါတယ်။မူဆယ်မြို့နယ်တွင်းမှာမူရစိတ်ကြဆေးရောင်းဝယ်သုံးဆွဲမှုတွေများပြားလာနေတယ်လို့ဒေသခံအာဏာပိုင်တွေကလည်းဖမ်းဆီးအရေးယူမှုတွေရှိနေပေမဲ့အားရကျေနပ်လောက်အောင်မရှိသေးဘူးလို့မူဆယ်မြို့ခံဦးဆိုင်တောင်ကဆိုပါတယ်
။အ နာပိုင်ဒီဘက်ကလည်းဖန်ကြီးရေးယူနေတာတော့သိရပဲ။ဒါနဲ့သူတို့ဖန်ကြီးရေးယူတဲ့အိုင်းမှာလည်းအားရစရာတော့မကောင်းဘူးပေါ့နော်
။မူဆယ်မြို့ဟာနေဆန်းမြို့ဖြစ်တဲ့အပြင်လက်နက်ကင်ဖွဲ့စည်းတွေလည်းများပြားနေတဲ့အတွက်မူရစ်စိတ်ကြဆေးဝါးရံဝယ်မှုတွေများပြားနေတဲ့အချက်တခုလို့မူဆယ်မြို့မှရဲစခန်းမှုသူရဲအုပ်အင်းမြစ်ကပြောပါတယ်။
အော်မူဆယ်မြို့ဆိုတာကတော့နေဆန်းမြို့လည်းဖြစ်တော့ဟိုဘက်ဒီဘက်ကူဟာသွားတာလွယ်ကူတယ်ပြီးတော့ဒီမှာလက်နက်ကိုင်ဖွဲ့စည်းမျိုးစုံပါလေဟိုနေထိုင်စစ်စားတဲ့နေရာဖြစ်တဲ့တော့ကျွန်တော်တို့မွေးစီဝါရီနည်းနည်းဖောင်းကားတယ်လို့ကျွန်တော်တို့ယူဆတာမွေးစီဝါရောင်းဝယ်လို့နည်းနည်းများတယ်လို့ယူဆတယ
်ဒီလိုဘိန်းအပါဝင်စိတ်ကြွစေးထုတ်လုပ်မှုမှာအရင်ကလက်နက်ကိုင်ဖွဲ့တွေပါဝင်ပတ်သက်မှုရှိနေတဲ့ဆိုပေမဲ့အခုဆိုရင်ပုဂ္ဂလိကတွေအနေနဲ့လည်းမူရင်စိတ်ကြွစေးတွေကိုလွယ်လင့်တကူထုတ်လုပ်နေတဲ့အစ်စ်မှရှိနေတယ်လို့ရှမ်းပြည်မူရင်စေဝါစောင့်ကြည့်ရေးဖွဲ့ခေါင်းဆောင်သူဖြစ်သူဆိုင်းမင်းကပြောပါတယ
်ကျွန်တော်တို့ဒီရှမ်းပြည်မူရင်စေဝါစောင့်ကြည့်လေ့လာရေးဖွဲ့ရဲ့မှတ်တမ်းအရမှာမူရင်စေဝါကိစ္စနဲ့ပတ်သက်လာလို့ရှိရင်လက်နက်ကင်တပ်ဖွဲ့တိုင်းကရင်အားကြီးမားလေလေမူရင်စေဝါနဲ့ပို့ပြီးတော့မှပတ်သက်လေလေလို့ထုတ်ပြန်ထားပူတာတွေရှိတယ်ဒါပေမဲ့ဒီနေ့ဒီကာလမှာကတော့လက်နက်ကင်တပ်ဖွဲ့တွေအပြင်ပေါ်တော့အခုကမူရင်စေဝါကထုတ်လုပ်မှုပုံမူပြီးတော့လော်လဲကူကူလှုပ်လာတာသိရှိရတယ်
မြန်မာနိုင်ငံမှာ2006နှစ်ကုန်ပိုင်းကစလို့မူရင်စေဝါစိုက်ပျိုးမှုနှုံတိုးသက်လာပြီး2013ခုနှစ်မှာစိုက်ဧကပေါင်း3000ခွဲထိတိုးသက်လာပြီးမြဲ2014ခုနှစ်ကစလို့ဘိန်းထုတ်လုပ်မှုတွေကျဆင်းနေတယ်လို့ UNODC ကကုလသမဂ္ဂမူရင်စေဝါအေဂျင်စီရဲ့2014ခုနှစ်အစဉ်ကစမှာဖော်ပြထားပါတယ်ခင်ဗျာ
ကိုနိုင်ကွင်းအိမ်မှာရှင် VOE မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုနှစ်ညနေခင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲVOE ရဲ့ညနေခင်းအစီအစဉ်တွေကမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ခုထုတ်လွှင့်ပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ8:00အထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အာရှအေရှာဆက်7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ညနေခင်းအစီအစဉ်တွေအဆုံးသတ်သေးခင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လှည့်ကြီးညာပေးပါမယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘူမြို့မှာရံဖက်သမားတွေတိုက်ခိုက်ခံခဲ့ရတဲ့ Attack နိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။အင်္ဂါနေ့မှာဒေဂန်ဘုံခွဲတိုက်ခိုက်တာကြောင့်လူ40ယောက်ထက်41ယောက်သေဆုံးပြီး200ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဖြစ်ထားပြီးတဲ့နောက်လေဆိပ်ကိုပြန်ဖွင့်တာပါ။လေယာဉ်ဝင်ထွက်ခီးစဉ်တွေအတွက်လေဆိပ်ကိုပြန်ဖွင့်ထားပါပြီလို့တူရကီဝန်ကြီးချုပ်ဘိုင်နာလီယူဒရင်းကဒီကနေ့ပြောပါရတယ်။တူရကီလေကြောင်းလိုင်းကသူတို့ရဲ့လေခီးစဉ်တွေအားလုံးပြန်စပြီလို့ပြောထားတယ်လို့အမေရိကန်နဲ့အစ္စတန်ဘူအကြားလေယာဉ်ခီးစဉ်တွေလည်းပြန်စနေပါပြီ။အဲ့ဒီဘုံခွဲတိုက်ခိုက်မှုကြောင့်လူတွေထိခိုက်သေဆုံးရတဲ့အတွက်ကမ္ဘာတဝန်းကနေဝမ်းနည်းကြောင်းနဲ့အကြမ်းဖက်လူရောက်ကိုပြစ်တင်ရှုတ်ချကြောင်းပြောဆိုကြပါတယ်။အမေရိကန်သမ္မတအင်ပီရိုကအင်္ဂါနေ့မှာဒူရီနိုင်ငံမှာဖြစ်တဲ့တိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုဖြစ်တယ်လို့ချက်ချင်းပဲပြစ်တင်ရှုတ်ချပါတယ်။ရီပလီကန်သမ္မတလောင်းပြစ်တင်ကြတဲ့လောက်ဖြစ်နေတဲ့ဒေါ်နယ်ထရမ့်ကတော့ဒီတိုက်ခိုက်မှုဟာတိတ်ကိုဝမ်းနည်းစရာကောင်းတဲ့အကြောင်းဒီလိုဆက်ဆုပ်ဖို့ကောင်းတဲ့အကြမ်းဖက်လူရောက်တွေကိုအမေရိကန်ပြည်ထောင်စုရဲ့အပြင်ဘက်မှာသာထားရှိဖို့အဖက်ဖက်ကအတက်နိုင်ဆုံးဆောင်ရွက်မှာဖြစ်တယ်လို့သူရဲ့ Twitter မှာဖော်ပြပါတယ်။ဒီမိုကရက်တစ်သမ္မတလောင်းပြည်ထောင်စုလောက်ရှိနေတဲ့ Hillary Clinton ကလည်းတူရကီပြည်သူတွေပေါ်ဆန္ဒပါကြောင်းလေးနဲ့ပြောဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်ချင်းကြောင်းမှုကိုကာကွယ်ကြဖို့အရှေ့လေပိုင်းနဲ့ဥရောပကမဟာမိတ်တွေနဲ့အတူထဲထဲဝုံဝုံပူးပေါင်းဆောင်ရွက်ရေးဆော်လိုက်ပါတယ်။ဥရောပသမဂ္ဂ EU ဖွဲ့ဝင်ပြည်ကနေနှုတ်ထွက်ဖို့ UK မဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့ပြီးရေပိုင်းတွင်မှာပဲ EU ခေါင်းဆောင်တွေ Belgian နိုင်ငံ Brussels မြို့တော်မှာဒီကနေ့ထိပ်သီးအစည်းအဝေးလုပ်ပြီးပြည်ထိုင်မပါတဲ့ EU ရဲ့အနာဂတ်ကိုဘယ်လိုပုံဖော်မလဲဆိုတာဆွေးနွေးကြပါတယ်။အဖွဲ့ဝင်ပြည်ကနေပြည်ထောင်အနေနဲ့အများဆုံးထွက်သွားဖို့နဲ့နောက်ပိုင်းမှာ EU ဖွဲ့ဝင်တွေသာခန်းစား권ရှိတဲ့အကျိုးကျေးဇူးတွေခန်းစား권ရရေးမမျှော်လင့်ဖို့ပြောဆိုကြပါတယ်။ကနေဒါနိုင်ငံအော်ထရာမြို့မှာကျင်းပမယ့်မြောက်အမေရိကထိပ်သီးတွေ့ဆုံပွဲမှာသမ္မတဥပမာအနေနဲ့ဥရုယာဒီအပြောင်းအလဲရေးကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းချညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်ကြီးထိုင်ပါ။
This program has come to you from the Voice of America, Washington.